ကန့်ကွက်မှုတွေအကြီးအကျယ်ကြုံခဲ့ရတဲ့လက်ဘရောင်းတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာမှာထိခိုက်မှုပြင်းထန်တဲ့မိဆုံးဓာတ်ပါမိလောင်ပုံးတွေအသုံးပြုခဲ့တာကိုတွေ့ရတဲ့အကြောင်းဖော်ပြလိုက်ပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာနဲ့ပတ်သက်လို့အပြည့်စုံကိုတော့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ပါတယ်။စကန်တိုင်းဒေသကြီးမိုးရခရိုင်စားလင်းကြီးမြို့နယ်မှာလက်ဘရောင်းတောင်ကျင်းဒီစီမံကိန်းရပ်ဆိုင်းပေးဖို့တောင်းဆိုခဲ့တဲ့စနပြတန်ဃာတော်တွေကိုအကြမ်းဖက်ဖြိုခွင်းတော့ကတုံးခဲ့တဲ့ဘုံမျိုးစားဟာမိဆုံးတတ်ပါတဲ့ဘုံမျိုးဖြစ်တယ်လို့စုစည်းရင်းကော်မရှင်အစည်းအဝေးခန်းစာမှာဖော်ပြထားတာဖြစ်ပါတယ်။အစည်းအဝေးခန်းစာအပိုက်61ကကြီးမှာဖော်ပြထားတာကတော့ဘုံတွင်းပါတဲ့မိဆုံးစားတွေဟာ10မီတာအထိပြန့်ကျဲနိုင်ကြောင်းနဲ့အချို့မိဆုံးစားအနည်းငယ်ဟာစက္ကန့်30ကနေစက္ကန့်60အထိလောင်ကျွမ်းနိုင်တယ်လို့ဖော်ပြထားပြီးတော့အပိုက်61ခါခွဲမှာပလတ်စတစ်မိုးကာစနဲ့ငွေရေကုန်အိတ်တွေဟာမိဆုံးစားထိမှန်တာနဲ့မိလောင်နိုင်တယ်လို့လည်းပြောထားတာပါမြန်မာအစိုးရပိုင်းသတင်းစာတွေထဲမှာအစီရင်ခံစာကိုဖော်ပြရမှာတော့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့နှိမ်နှင်းမှုတွေမှာမိဆုံးတဲ့ force spread ပါဝင်တဲ့မိခိုးပုံးတွေကိုအသုံးပြုခဲ့တယ်လို့ဖော်ပြထားတာဖြစ်ပါတယ်။ထွက်ရှိလာတဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ထိခိုက်မှုပြင်းထန်တဲ့မိခိုးပုံးတွေအသုံးပြုတာနဲ့ပတ်သက်လို့မေးမြန်းမှုအတွက်စုံစမ်းရေးကော်မရှင်တာဝန်ရှိသူတွေလည်းဖြစ်ဒီနေ့ပြန်လည်ဖွဲ့စည်းလိုက်တဲ့အကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီကတွဲဖက်တွင်မှုတာဝန်ယူထားတဲ့အထွေထွေအုပ်ချုပ်ရေးမှူးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးတင်မြင့်ကိုမေးမြန်းရမှာတော့အခုလိုပြန်လည်တုံ့ပြန်ခဲ့ပါတယ်
။ဟုတ်ကဲ့မုံတော့မှာအသေးစိတ်ပါပြီးသားဖတ်ကြည့်ရပါ။ကျွန်တော်အခုဒီမှာအကောင့်ထဲပေါ်ဆောင်ရွက်ကော်မတီအစုဝေးတက်နေလို့ပါ။ဒါတော့အထုတ်တဲ့မြန်မာလင်းရဲ့ကျေးမော်ရဲ့ဆရာပါလေးဖတ်ကြည့်လိုက်ပါ။အဲနောက်ပြီးတော့အင်တာနက်မှာလည်းပါပါတယ်ခင်ဗျာ။အဲဒီရှိတဲ့မြန်သားနဲ့ရေးထားပါလိမ့်မယ်။
ရက်တက်ဖွဲ့ကတော့2009ခုနှစ်မှာအလားတူအသုံးပြုခဲ့ပေမဲ့အခုတစ်ချိန်သုံးဆွဲခဲ့တဲ့လက်နက်နဲ့ကြွာချမှုရှိပုံရတယ်လို့ထွက်ဆိုခဲ့တဲ့အကြောင်းကိုလည်းအစီရင်ခံစာထုတ်ပြန်ရမှာပြောဆိုထားတာဖြစ်ပါတယ်။ရက်တက်ဖွဲ့ရဲ့လေ့ကျင့်မှုအားနည်းလို့ဆိုပြီးတော့လက်ဗရောင်းအောင်စီရင်ခံစာမှာပါရှိတဲ့အကြောင်းနဲ့ပတ်သက်ပြီးတော့လည်းရန်ကုန်ရှင်းနေကွန်ရက်ကတရားလွှတ်တော်ရှင်းနေဦးလာထွန်းကအခုလိုပြောပါတယ်
။အဲ့ဒါကိုကျွန်တော်တို့တစုံတရာအရေးယူဖို့လိုပြီးတော့ခုနပြောတဲ့ကျွန်တော်တို့ငါဒီလိုမခိုင်းလုံနဲ့ဒီအကြောင်းပြချက်ကတော့ဒါလုံးဝအတိတ်ပဲမရှိတယ်เนาะအကြောင်းပြချက်ပဲဖြစ်ပါ
ဒီနေ့ထွက်ရှိလာတဲ့လက်ဘရောင်းတော်အစီရင်ခံစာအပေါ်ဒေတာကန်တွေအနေနဲ့အားရကျင်းတမှုမရှိဘူးလို့လည်းဆိုလာကြပါတယ်ဒီကနေ့အစီရင်ခံစာထဲမှာအစီရင်ခံစာထဲမှာလက်ဘရောင်းတော်ဒေတာကန်တွေကပုံမှန်144အပါအဝင်အခြားဥပဒေပုံမှန်တွေကိုချိုးဖောက်မှုရှိတယ်လို့ပြောလာတဲ့အပေါ်ဦးစောကျော်ကျော်မင်းကအခုလိုတုံ့ပြန်ပါသေးတယ
်ဒီတာဖြင့်ဒီကျွန်တော်စကန်နေရဥပဒေမဲ့အစိုးဝေးလာဆိုတာဒါကျွန်တော်တို့ကြည့်ဖို့လိုတယ်ဗျ1 more ထုတ်ထားတဲ့ဥစ္စာကဟောအမိန်ဟိုဥပဒေနဲ့မညီမတော့ဒီလူကြီးအားလည်းပဲဥပဒေနဲ့အစိုးဝေးတွေဟုတ်ဘူးအဲ့ဒီလိုမျိုးဥပဒေနဲ့အစိုးဝေးမဟုတ်တာကိုဒီဥစ္စာရဲ့ရှင်းထုတ်ဥပဒေမှာပြဋ္ဌာန်းထားတဲ့လူစုလူဝေးတွေကိုချုပ်ပေးမှုလူစုလူဝေးတွေကိုလူစုကိုရောက်လုပ်တဲ့လုံခြုံလုံခြုံအစိုးဝေးကိုနိုင်ငံဖို့လိုတယ်ရှင်းသုံးဖို့လိုတယ်
ရက်တက်ဖွဲ့ရဲ့စွမ်းရည်ချက်မျိုးဟာနောက်ခါဒီလိုမဖြစ်လာအောင်အစိုးရဘက်ကကြက်ကြက်မမတ်အေးအေးယူစွမ်းရည်တာမျိုးတွေဖြစ်တဲ့လို့လည်းသူက VOA ကိုအခုလိုပြောပါတယ
်။ဒီကအရင်ကျွန်တော်တို့နိုင်ငံမှာဖြစ်ခဲ့တဲ့ဥစ္စာတွေအကြမ်းဖက်ဖြိုခွင်းခဲ့တဲ့ဒေသတွေကအများကြီးဒီနာတွေကိုဟိုနောက်ဆက်ဒီကမျိုးဆက်ပြီးတော့လုပ်ဖို့ပေးထားမယ်ဆိုလို့ဒီနောက်ဆက်ဆက်ပြီးလုပ်နေအောင်ပါပဲ။ဒီအခါကျတော့ဒီလိုမျိုးအကြမ်းဖက်ဖြိုခွင်းတဲ့ဒေသတွေကိုအေးအေးယူမှုတွေလုပ်ပြရမယ်။တာဝန်ရှိတဲ့လူတွေကိုအေးအေးယူမှုတွေလုပ်ပြရမယ်။အဲဒီလိုမျိုးအေးအေးယူမှုလုပ်တာဟာဆိုလို့ရှိရင်ဥပဒေပါအခွင့်အရေးအတိုင်းကိုဥပဒေပါအခွင့်အရေးအတိုင်းကိုမျက်နှာသူတွေကခံစားရတယ်ဆိုတဲ့အနေအထားမျိုးပဲဥပဒေအရာပဲအရေးယူတာမျိုးဖြစ်ပြီးကလေးသားဆရာမျိုးအာဃာတထားတာမျိုးမဟုတ်ပဲနဲ့နောက်နောက်ဒါမျိုးအကြမ်းဖက်မှုတွေပေါ်ပေါက်မလာနိုင်လို့အတွက်ကိုတားမြစ်တဲ့အနေနဲ့အရေးယူမှုကိုလုပ်ကိုလုပ်ပြရမယ်လို့ပြောချင်ပါတယ်
လက်ဘရောင်းတော်ဒေတာဘက်နောက်ဆုံးအခြေအနေတွေကတော့လက်ရှိအချိန်မှာဒေတာကန်တွေကလည်းတောင်းတွေပြန်သိမ်းယူဖို့ရှိနေတယ်လို့ရှေ့ဆက်ပြီးတော့စီမံကိန်းတွေရပ်ဆိုင်မှုစနပြတောင်းဆိုမှုတွေလှုပ်ဆောင်သွားမယ်လို့လည်းဒေတာကန်တွေကပြောလာကြပါတယ်ခင်ဗျာ